မြန်မာနိုင်ငံအတွင်းကမြို့နယ်ပေါင်း323မြို့နယ်မှာမဲဆန္ဒရှင်စည်ရင်တွေကပ်ဥထားပြီးဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်အတွင်းကမိုင်းဟေ၊ပန်ဝိုင်း၊ပန်ဆန်း၊နာဖန်၊မိုင်းလာ၊လောက်ကိုင်း၊ကုံညံစတဲ့မြို့နယ်တွေမှာမဲဆန္ဒရှင်စည်ရင်ကိုလုံခြုံရေးအခြေအနေတွေကြောင့်ကောက်ယူဖို့အခက်အခဲတွေရှိနေကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်အောက်ခြေမှာမဲပေးနိုင်သူစည်ရင်ကောက်ယူရမှာကျွမ်းကျင်သူတွေနဲတဲ့အတွက်စိန်ခေါ်မှုတွေဖြစ်နေကြောင်းလည်းပြည်အောင်သူရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါလေ
။ကဲဆိုရပါမယ်မင်းစင်းကောက်တော့မယ်ဆိုရင်ခုနပြောတဲ့ရက်ကနေကြီးအုပ်စုမှာဒီ qualify ဖြစ်တဲ့စင်းကောက်မယ်လူတွေရှိဖို့လိုတယ်။အဲစင်းကောက်မယ်လူရှိဖို့ဆိုရင်လည်းအဲ့လူဝန်ထမ်းကပေးမှရအောင်။အဲ့တော့တစ်ကအားလားပဲကျွန်တော်တို့ကမိတာလို့နော် qualify ဖြစ်တဲ့လူရွေးမယ်။ပြီးရင်ခုနပြောတာဝန်အခွင့်အရေးတို့ရှိဖို့လိုတယ်။ခုကျွန်တော်တို့ကနေရာတကာမှာမိတာရက်ခံပြီးလုပ်နေတဲ့ခါကျတော့လူဝင်လက်ပေါ်လိုအားဖြစ်ဘူး။ထောက်ပံ့ခြင်းမရတဲ့ကြောင့်လည်းစိတ်ဝင်စားအောင်ဒါတွေက challenge တွေပါလူကဒါမျိုးနယ်အဆင့်မှာရှိရက်ကွန်ရဲ့အုပ်စုကမရှိဘူးအခြေခံနဲ့ရက်ကွန်ရဲ့အုပ်စုအခြေခံနဲ့အဲရက်ကွန်ရဲ့အခြေအုပ်စုမှာ qualify เนาะ staff တွေမရှိဘူးအဲ့ဒီပုံမူတည်းကတဖြည်းဖြည်းသွားလိုက်တဲ့အခါကျတော့အဲ့အဲ့မှာလုပ်ငန်းတွေမှာနှောင့်နှေးပြီးတော့ UC ပေါ်နည်းနည်းပြောစရာဖြစ်လာတယ
်မဲဆန္ဒရှင်တွေအနေနဲ့မိမိတို့ရဲ့အမည်မွေးသက်ကရအမည်မပါသူတွေကိုစစ်ဆေးပြီးအချက်လက်တွေမှားယွင်းနေရင်ပုံစံလေးကားငယ်နဲ့ပြင်ဆင်ရမှာဖြစ်ပြီးမဲဆန္ဒရှင်စည်ရင်မှာမပါဝင်သူတွေအနေနဲ့ပုံစံသုံးနဲ့ဖြည့်သွင်းလျှောက်ထားရမှာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းတာနဲ့မဲဆန္ဒရှင်စည်ရင်ကိုလာမယ့်ဩဂုတ်လမှာနောက်ဆုံးအကြိမ်ထုတ်ပြန်ပေးသွားမှာဖြစ်ပြီးမှားယွင်းမှုတွေပါဝင်နေရင်ခုနှစ်ရက်အတွင်းပြင်ဆင်လျှောက်ထားရမှာဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲမှာနိုင်ငံအနှံ့အမဲယုံပေါင်း 48,000 ကျော်မှာဝန်ထမ်းပေါင်း 4,000 ကျော်ထားရှိပြီးမဲယုံမှုနဲ့ဒုမဲယုံမှုတွေကိုဆရာဆရာမတွေကိုခန့်အပ်သွားမှာဖြစ်ကြောင်းလဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါလေ
။ဟာမဲယုံမောင်း 4,800 ကျော်ရှိမယ်။အဲ့တော့ကျွန်တော်တို့ကမဲယုံမှုတော့ဝန်ထမ်းခန့်အပ်ဝန်ထမ်းမှာမဲယုံမှုတောင်းဝန်ပေးနိုင်တဲ့ဟာဘယ်သူအသင့်တော်ဆုံးလို့စဉ်းစားတဲ့ခါကျတော့ဆရာမတွေပဲဖြစ်။ဒီမဲယုံမှုကလည်းပဲဝန်ထမ်းပဲခန့်အပ်မယ်။သို့တော်လည်းပဲသူကြတော့လဲခုနမဲစင်းတဲ့ပါလူခန့်လို့ရတယ်။ကျန်တဲ့အားလုံးကျွန်တော်တို့ကမဲယုံဖုံးဝင်10ယောက်ကနေ15ယောက်လောက်ရှိနိုင်တယ်။အဲ့တော့ကျွန်တော်တို့ကမဲယုံမောင်း 4,800 တော့ထားရင်4သိန်းကျော်တော့ကျွန်တော်တော့ဖြစ်တယ်။ဆ iam မတွေဖြစ်ချင်မှဖြစ်နိုင်မယ်။ဖြစ်နိုင်တယ်များတော့ဆ iam မတွေထားမယ်။သို့တော်လည်းမဲယုံမှုလုံးနေတဲ့ qualification ရှိတဲ့လူတွေကိုကျွန်တော်ဝန်ထမ်းနဲ့ဆရာတို့ခန့်မှာပဲ
။ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာအမျိုးသားထီမူကိုရေးစီအဖွဲ့ချုပ်ပါတီ NLD ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအိပ်ပွင့်ပေးတာတစောင်ပေးပို့ခဲ့ပြီးတဲ့နောက်နိုင်ငံတကာက PR ပေးမှုတွေရှိလာတာကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလိုပြောပါလေ
။လေးရတဲ့ကြမစ်မကွန်လာဘာပြောလဲဆိုမြန်မာပြည်မှာရေကောက်ပွဲကလူလူဆန္ဒမထင်ရဘူးဆိုရင်တမတော်နယ်စစ်ဆန်ရေးပြည်သူ့အောင်နိုင်တယ်စီးပွားရေးပြည်ပြသောင်းနိုင်တယ်အားသောကိုရှင်ကျော်ကြပြန်အောင်ဟာကျွန်တော်မကြောက်ပါဘူးလူလူဆန္ဒမထင်ရဘူးဆိုတာဘာတိုင်းတာလဲသူနိုင်စင်တဲ့ပါတီနိုင်တာဟာသူလူလူဆန္ဒတင်ရတယ်လို့သဘောထားနေလို့ပဲဘယ်ပါတီနိုင်တယ်လို့သဘောထားမဖြစ်ဘူးသူနိုင်စင်တဲ့ပါတီမနိုင်လို့ရှိရင်လူလူသဘောထားမတင်ရဖို့တဲ့ကြောင့်မြန်မာပြည်ပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကျွန်တော်ဂရင်းဆိုင်အဘိုးကျော်ဝန်ဆောင်ပြောတဲ့စကားရှိပါတယ်နော်My head is bloody but unbound นะလူမကြီးမဆိုင်ပါဘူးကျွန်တော်ဒီကိစ္စနဲ့ပတ်သက်နိုင်တဲ့ပါတီရဥဆောင်တဲ့ပါတီဆိုနိုင်ငံရေးတိုးတက်အောင်လုပ်တာရှုံးတဲ့ပါတီရအထက်ခံပါတီပေါင်းပြီးတော့တိုးတက်အောင်လုပ်ပါအာဏာပါတီမှားနေတဲ့ပြီပါ
ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်မာကျပ်ငွေ10ဘီလီယံသုံးဆွဲခဲ့ပြီးလာမယ့်ရွေးကောက်ပွဲအတွက်မြန်မာကျပ်ငွေဘီလီယံ40သုံးဆွဲသွားမှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လက်ရှိအချိန်ထိမြန်မာနိုင်ငံအနှံ့ကမြို့နယ်ပေါင်း330ထဲက323မြို့နယ်မှာမဲဆန္ဒရှင်စင်ကောက်ထားပြီးမကြခင်မှာထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ